ကရင်ပြည်နယ်မြဝတီမြို့ကိုဗစ်စင်တာမှာရေကြီးနေလို့အောက်ဆီဂျင်ပေးနေရတဲ့လူနာတွေအပါအဝင်လူနာ100ကျော်ကိုအရေးပေါ်ပြောင်းရွှေ့ပေးလိုက်ရပါတယ်။မွန်ပြည်နယ်မော်လမြိုင်ဘက်မှာလည်းရေကြီးပြီးတော့ရက်ွက်တွေသွားတဲ့လမ်းတင်းကျိုင်းကိုသွားတဲ့လမ်းတွေရေမြုပ်လို့နေအိမ်မှာပဲတည်ဆုံသွားခဲ့သူ၉ဦးကိုမိုးတဲရေထဲမှာခက်ခက်ခဲခဲတည်ယူပြီးတော့မီးသင်းကြိုခဲ့ရပါတယ်။မြန်မာပြည်တောင်ပိုင်းတခွင်ရေကြီးရေရှမ်းမှုတွေဖြစ်နေလို့ကတ်ရောဂါအကူအညီပေးရေးကိစ္စတွေမှာအဟန့်တားဖြစ်နေတဲ့အခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းအလိမ်မှပြောပြပေးပါမယ်
။ကရင်ပြည်နယ်မြောက်ရီမြို့ကမိုးရွာသွန်းမှုကြောင့်ဇူလိုင်26ရက်မနေ့ညနေကကိုဗစ်ကွာရန်တင်းစင်တာမှာရေကြီးရေရှမ်းဖြစ်နေလို့အောက်ဆီဂျင်ရှူနေရတဲ့လူနာအပါအဝင်ကိုဗစ်လူနာ100ကျော်ကိုအရေးပေါ်ပြောင်းရွှေ့ထားရတယ်လို့ကိုရိုင်းအပြောင်းရွှေ့ကူညီပေးခဲ့တဲ့မြောက်ရီမြို့ဂျွန်တပင်လူမှုကယ်ဆယ်ရေးအသင်းတာဝန်ခံကိုမောင်ငယ်က VOE ကိုပြောပါတယ
်ကိုလံမီယာဖွဲ့ရဲ့ကျွန်တော်တို့လူမှုကယ်ဆယ်ရေးဖွဲ့သွားပြီးတော့အဲ့ဒီကဒင်းတွေရွှေ့ပေးတဲ့လူနာတွေကိုဟိုဘက်အပေါ်အမြင့်တဲ့နေရာကိုရွှေ့တယ်ပြောင်းတယ်လူနာလက်ရှိကအခုအဲ့ဒီမှာလူနာ100ကျော်လောက်ပဲရှိတော့တယ
်မြောက်ရီမြို့အမှတ်လေးရွှေမြဝတီquarantine center မှာမနေ့ညနေ3နာရီလောက်ကရေစကြီးလာလို့အရေးပေါ်ပြောင်းရွှေ့လိုက်ရတာပါလက်ရှိအချိန်ထိရေမကြသေးဘူးလို့ပြောပါတယ်ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာ covid တည်ပြုလူနာတွေကိုကုသပေးနေတဲ့ center အပါအဝင် covid center 9ခုရှိပြီးလက်ရှိမှာလူနာ900လောက်ရှိပါတယ်အောက်ဆီဂျင်မလုံလောက်တဲ့ပြဿနာကကြီးမားနေစေဖြစ်ပါတယ်တစ်ဖက်ကမ်းဖြစ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာအောက်ဆီဂျင်သွားဖြည့်နေရတာပါဟိုဘက်ကမှလည်းလမ်းကြောင်းအခြေအနေနဲ့အောက်ဆီဂျင်မရတဲ့အခက်အခဲတွေလည်းရှိနေပါတယ်လို့ကိုမောင်ငယ်ကဆက်ပြောပါတယ်
။အောက်ဆီဂျင်လေဖြည့်ရတဲ့နေရာအရင်တော့ဆိုလို့ရှိရင်တော့အမရဲ့ကျွန်တော်တို့3ခုတော့ရှိတယ်ကြီးကြီးမားမားအခုချိန်မှာသူတို့ရှိမှတော့မှအချိန်နဲ့တပြေးညီဖြည့်လို့မရတဲ့အတွက်ကြောင့်မလို့အဆင်မပြေဘူးဖြစ်နေတယ်။ဟိုဘက်ကမှတော့တော်တော်ဖြည့်နေရတယ
်။မွန်ပြည်နယ်မှာလည်းကိုဗစ်အတည်ပြုလူနာနေစဉ်ရာနဲ့ချီရှိပြီးသေဆုံးသူက20ထက်မနည်းရှိနေပါတယ်။မော်လမြိုင်ဆေးရုံမှာတည်ဆုံတဲ့လူနာတွေအပြင်နေအိမ်တွေမှာကုသရင်တည်ဆုံသွားတဲ့လူနာတွေပါပရာဟိတအသင်းတွေကကူညီမီးတကြိုနေရတာပါမွန်ပြည်နယ်မှာလည်းကိုဗစ်တတိယလိုင်းနဲ့ရေဘေးတံတစ်ပြိုင်တည်းရင်ဆိုင်နေရတာပါမနေ့ကဆိုရင်ရေကြီးရေရှမ်းလို့တင်းကျိုင်းသွားတဲ့လမ်းရပ်ကွက်လမ်းတွေရေမြုပ်လို့လူနာတွေတည်ဆောင်ဖို့အခက်အခဲဖြစ်နေရတယ်လို့မနေ့ကနေအိမ်မှာတည်ဆုံတဲ့ကိုဗစ်သံသယလူနာ၉ဦးကိုလည်းမိုးရေထဲမှာခက်ခက်ခဲခဲတဲယူမိသူတို့ရတဲ့အကြောင်းမော်လမြိုင် rescue လူမှုကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါရယ
်ဟိုတင်းတန်းသွားတဲ့လမ်းလေရေမြုပ်ပြီးတော့အကုန်လုံးတကယ်ကိုကက်ကက်ကက်မိုးတဲ့ရေထဲမှာလိုက်ပြီးတော့ခုန်ကြီးပေးရတာပေါ့နော်ဒီရုံမှာနေ့စဉ်ပြေဆုံးတဲ့လူနာတွေလည်းကျွန်တော်တို့သွားပြီးတော့ရင်ခွဲရုံတွေထောက်ပြီးတော့တကြိုပေးတာပေါ့အဲ့ဒါအပြင်ပေါ့ကျွန်တော်တို့ရက်ကွက်တွေထဲမှာနေ့စဉ်ပြေတဲ့လူနာတွေရှိတယ်မနေ့ကဆိုလို့ရှိရင်ကျွန်တော်တို့6000လောက်ရှိတာပေါ့နော်အမနီရလို့ချင်းတကယ်ကိုမိုးတဲ့ရေထဲမှာသူတို့ကလည်းအကူကြီးတောင်းလာတယ်။ဟိုဒီမှာဓာတ်ပေါ်ရည်နဲ့အိမ်မှာလည်းဟိုမိုးကမိုးတဲ့ရေထဲမှာရေတွေရတယ်မြုပ်တော့အိမ်ဒီမှာတော်တော်ခက်ခက်ခဲခဲဖြစ်တာပေါ့နော်
။လက်ရှိမွန်ပြည်နယ်မှာကိုဗစ်ကူးစက်နှုန်းနဲ့သေဆုံးနှုန်းကမြင့်တက်နေသလိုအောက်ဆီဂျင်လိုအပ်ချက်လည်းကြီးမားနေပါတယ်။မော်လမြိုင် rescue လူမှုကယ်ဆယ်ရေးအဖွဲ့ကတော့သေဆုံးရုပ်အလောင်းတွေမိသကြိုပေးတဲ့အပြင်အောက်ဆီဂျင်အုံးတွေလည်းကူညီပေးနေတာပါ။အခုတပံမော်လမြိုင်မှာရေကြီးလို့ရေဘေးသစ်ပြည်သူတွေကိုထပ်မံကူညီနေရတာပါ။ဒါပေမဲ့လည်းကိုဗစ်ထိန်းချုပ်ရေးရောရေဘေးကူညီမှုပါတပြိုင်တည်းလုပ်နေရလို့ပရာဟိတအဖွဲ့တွေအတွက်အခက်အခဲတွေရှိနေတယ်လို့လည်းသိရပါဗျ။ရန်ကုန်မှာလည်းကိုဗစ်သန္တရာလူနာတွေများပြားနေပါဗျ။အခက်အခဲဖြစ်လို့ဆေးဝါးနဲ့အစားအသောက်အကူအညီလိုအပ်တဲ့အိမ်တွေကိုအိမ်ရှိမှအလံထောင်အမတ်သားပြုပြီးအကူအညီတောင်းခံကြဖို့ပရာဟိတအကူအညီပေးသူတွေကအသိပေးထားပါဗျ။အခုအညီလိုအပ်နေတဲ့နေအိမ်တွေစီအစားအသောက်ကိုအတိအကထားပြီးအရှင်ကြီးကျွန်များအဖွဲ့ကကူညီဆောင်ရွက်ပေးနေပါဗျ။အဖွဲ့သားတွေဖြားနာကြလို့ခဏအနားယူထားပေမဲ့လက်ရှိမှာအကူအညီတောင်းထားတဲ့အိမ်90လောက်ရှိနေလို့စူးစမ်းပို့ဆောင်ပေးသွားမယ်လို့လည်းပြောပါရရှင်။